မြန်မာနိုင်ငံမှာတိုးစင်ရိုင်းပစ်ခတ်တပ်ဖြတ်တာတွေတဖြည်းဖြည်းများပြားလာတာကြောင့်ဒီလာမယ့်နှစ်ပိုင်းအနည်းငယ်အတွင်းမှာမျိုးတုံပြောက်ွယ်သွားမယ်အနေနဲ့ရင်ဆိုင်လာရနိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါရယ်တိုးစင်ရိုင်းမျိုးတုံမှုအနည်းနဲ့ပတ်သက်ပြီးတော့ပြည်သူတွေကြားမှာအသိပညာအားနည်းတာကြောင့်အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပူးပေါင်းပြီးတော့ပညာပေးအစီအစဉ်တွေကိုကြေကြေပြတ်ပြတ်လှုပ်ဆောင်သွားမယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့အစည်းတွေကပြောပါရယ်တော်စင်ရိုင်းပညာပေးရေးအစီအစဉ်အကြောင်းရန်ကုန်မြို့ကနေကိုစီသူသတင်းပေးပို့ထားပါတယ်ရှင်
။2019ခုနှစ်နှစ်ဝက်အတွင်းသတင်းတပတ်ကိုစင်ရိုင်းတကောင်အသက်ခံရတာကြောင့်လာမယ့်နှစ်အနည်းငယ်အတွင်းမှာမြို့တုံးမဲ့အန်ဒီရဲနဲ့ရင်ဆိုင်နေရတယ်လို့တော်စင်ရိုင်းထိန်းသိမ်းရေးဆောင်ရွက်နေတဲ့အဖွဲ့တွေကပြောလိုက်တာပါ။ပြီးခဲ့တဲ့နှစ်တွေအတွင်းစင်စွဲတွေအတွက်စင်ရိုင်းတွေအသက်ခံရပြီးမဲ့ဒီနှစ်ပိုင်းအတွင်းမှာတော့စင်တည်အပြင်တခြားခန္ဓာကိုယ်အစိတ်ပိုင်းတွေကြောင့်ပါပြစ်ခတ်ဖမ်းဆီးတာတွေရှိလာနေတယ်လို့ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရန်ပုံငွေအဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာ Country Director Christy William ကပြောပါတယ
်။ So usually elephants used to be killed for ivory. In that means
ရင်အားတော့စင်တွေကိုတတ်တယ်ဆိုတာစင်စွဲအတွက်ပဲတတ်ခဲ့တာဖြစ်တဲ့အတွက်စင်ဒီတိုင်းမှာတောင်စင်စွဲမရှိတဲ့အာရှစင်တွေကတတ်ခံရတာအရေးအတွက်နေပါတယ်။အခုကတော့စင်ကောင်ရဲ့ရေကုန်ကိုပါရောင်းဝယ်လာကြတာဆိုတော့စင်ထီးအမကောစင်ကောင်ငယ်တွေကိုပါပြစ်ခတ်တက်ဖြတ်လာကြတာဆိုတော့စင်ကောင်ကြီးကအမြန်ဆုံးရော့ကျလာတာပါဒါကတော့တကယ်ကိုစိုးရင်စရာပါ
မြမအစ်လုပ်ငန်းရဲ့ခံမှန်းစင်းတွေအရမြမနိုင်ငံမှာတောစင်ရိုင်းကောင်ကြီး1400ကနေ2000ကျားရှိတယ်လို့ခံမှန်းထားပြီးတော့ရခိုင်ပဲခူး ARD နဲ့မန္တလေးတိုင်းဒေသတချို့မှာနေထိုင်ကျဆားကြပါတယ်တောရန်လစ်ဆန်ထိန်းသိမ်းရေးအဖွဲ့ရဲ့စင်းတွေအရ2010ခုနှစ်ကနေ2016ခုနှစ်အထိတောစင်ရိုင်း63ကောင်တက်ဖြတ်ခံခဲ့ရပြီးတော့2019ခုနှစ်ဇန်နဝါရီလကနေဩဂုတ်လအတွင်းမှာတင်တောစင်ရိုင်းအကောင်ကြီး30အထိတက်ဖြတ်ခံခဲ့ရပါတယ်တောစင်ရိုင်းအရေးအတွက်ထိန်းသိမ်းရေးနဲ့စင်ခန္ဓာကိုယ်အစိတ်အပိုင်းတွေရောင်းဝယ်ဖောက်ကားမှုတားဆီးရေးအတွက်တောစင်ရိုင်းထိန်းသိမ်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဦးဆောင်ပြီးတော့ Voices for Mumu Mumu အတွက်ရင်သွင်းစကားသံလို့အမည်ပေးထားတဲ့ပညာပေးလှုပ်ဆောင်မှုအစီအစဉ်တစ်ခုကိုစတင်ဆောင်ရွက်နေပါတယ်စင်ခန္ဓာကိုယ်အစိတ်အပိုင်းကထုတ်လုပ်တဲ့အသုံးဆောင်ပစ္စည်းတွေကိုအသုံးမပြုရေးဂရုပြုတဲ့လှုပ်ရှားမှုကိုလူမှုကွန်ရက်စာမျက်နှာနဲ့အင်တာနက်ဝက်ဘ်ဆိုက်တွေကနေသင်းပညာပေးအစီအစဉ်တွေကိုလှုပ်ဆောင်သွားမယ်လို့ Voices for Mumus လှုပ်ရှားမှုမှာပါဝင်သူတွေကပြောပါတယ်။တောစင်ရန်တွေနဲ့ပတ်သက်တဲ့အသိပညာပေးလုပ်ငန်းတွေအားနည်းနေတာကြောင့်အခုလိုလှုပ်ရှားမှုကိုပြုလုပ်ရတာဖြစ်ပြီးတော့အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းမိသူမဆိုပါဝင်နိုင်တယ်လို့မြန်မာသစ်လုပ်ငန်းစင်ဌာနစိတ်ကလက်ထောက်ညွှန်ကြားမှုလည်းဖြစ်စင်ဆရာဝန်လည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကပြောပါတယ
်။စင်ကလည်းသူ့ရဲ့ဟိုတက်ရှင်နိုင်ရေးအတွက်ဒီတော့မှာရောမီလုံးတဲ့လေအဲ့တော့ဟိုဘာဖြစ်ဖြစ်စားရတဲ့အချိန်ဝင်စားတဲ့တော့အဲ့မှာကွန်ဖရင့်ဖြစ်ကွန်ဖရင့်ကတည်းကကြောင့်လို့လူတွေကပဲနေလို့ရဲ့ပိုင်နယ်မှုတွေတက်စီဆုံးချုံလာတယ်တက်စီဆုံးလာတဲ့ကြောင့်လို့စင်ပေါ်မှာအာစိတ်နေစီခါ awareness ကတော်တော်ပြောင်းသွားဒီကွန်ဖရင့်မရှိမှအေးမှဆိုတော့စိတ်လိုပြောင်းသွားရင်တို့တို့တော့စင်ပေါ်ကတော်တော်များများပါအဲ့တော့ဒီမှာလုံးမဖြစ်အောင်တို့ရေစီပန်နေချမယ်တို့ဟာဒီလုံးဆိုတာတို့တို့ကလားအဲ့မှာဘာသာစင်နာတို့ဘာဖြစ်တာလဲဒီစင်တွေကိုထိန်းသိမ်းပြည့်နေဆိုတဲ့ activation awareness program ညာနေတယ်တို့ဒီလိုတွေလုပ်ချင်တာဖြစ်တယ်တို့သူနေလဲအားလုံးကျေးဇူးတင်ပါတယ်
မူမူအတွက်ရင်တွင်းစကားတန် Voices for Mumus လှူရှားမှုကို2019နိုဝင်ဘာကနေ6လအချိန်တက်မှတ်ထားပြီးတော့ကနဦးပညာပေးအစီအစဉ်တွေကိုပြည်သူတွေကြားကြေကြေပြန့်ပြန့်လှူဆောင်သွားဖို့စီစဉ်ထားတယ်လို့ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရန်ပုံငွေအဖွဲ့ WWF ကပြောပါတယ်တောဆင်ရိုင်းထိန်းသိမ်းရေးအဓိကရည်ရွယ်တဲ့လှူရှားမှုကိုမြန်မာတစ်လုပ်ငန်းတစ်တော်ဦးစီးဌာနအပါအဝင်နိုင်ငံတကာတောရန်လစ်ဆန်နဲ့အပင်ထိန်းသိမ်းရေးအဖွဲ့ FFI ဇီဝမျိုးစုံမျိုးကွဲနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းအသင်းဘန်ကာတာငတ်ထိန်းသိမ်းအဖွဲ့ WCS Friends of Wildlife ကမ္ဘာလုံးဆိုင်ရာသဘောပတ်ဝန်းကျင်ရန်ပုံငွေအဖွဲ့ WWF နဲ့ American Cheshire Smithsonian Conservation Biology Institute SCBI တို့ပါဝင်